ဆီယနာတေမူကန့်ဝတ်ဆန္ဒပြပွဲတွေဒီကနေ့မှလည်းဆက်ရှိနေပါတယ်ဒီကနေ့ဟာကဆုံလာပြည်နယ်ဗုဒ္ဓဘာသာဒလိထုံတန်းတွေအရညောင်ရီသွန်းပွဲတော်ကျင်းပတဲ့နေ့ဖြစ်တာကြောင့်ဒီကနေ့မှမြန်မာပြည်သူတွေကညောင်ရီသွန်းရင်ဆီယနာရှင်စန့်ကျင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပါမယ်ခင်ဗျာ
ဒီကနေ့ကြာရောက်တဲ့ကဆုံလာပြည်နယ်မှာတော့ဗုဒ္ဓဘာသာဒလိထုံတန်းဆင်လာအရဖျားကျောင်းငန်ဒီမှာညောင်ရီသွန်းပွဲတော်တွေကျင်းပကြလေးရှိပါတယ်ဒါပေမဲ့ဒီကနေ့မြန်မာနိုင်ငံမှာတော့ဆီယနာတင်ထားတဲ့အချိန်ဖြစ်လို့ဖျားရီပေါ်မှာညောင်ရီသွန်းဆူတောင်းတဲ့သူတွေကအရင်နှစ်တွေကလိုတိတ်မတွေ့ရပါဘူး။လမ်းမတွေပေါ်မှာတော့ဆီယနာတင်မှုစန့်ကျင်ကန့်ကွက်တဲ့ညောင်ရီသွန်းတပိတ်တွေဆင်နွှဲကြပါတယ်။ရန်ကုန်မြို့မြောက်ကလာပါမြို့နယ်မှာရန်ကုန်ကမြို့နယ်ပေါင်းစုံဆန္ဒပြစစ်ကြောင်းနဲ့ရန်ကုန်တပိတ်စစ်ကြောင်းကြီးတချို့ပူးပေါင်းပြီးတော့အင်အား100ကျော်လောက်ချီတက်ဆန္ဒပြခဲ့ကြပါတယ်။ဒါပေမဲ့စစ်ကောင်စီတပ်တွေကဖြိုခွဲခဲ့တဲ့အတွက်ဆန္ဒပြသူ3ဦးထက်မနည်းဖမ်းဆီးခံခဲ့ရပါတယ်
။မြို့တပိတ်အောင်တမိတ်ဆိုပြီးလက်ခွဲတိုင်းဒီဒီကဟောညောင်ရင်ဦးနဲ့ဒီလိုတပိတ်ကန်းဆိုင်ပြီးတော့လိတ်ထွက်ကြတာရှိပါလေ။နောက်တစ်ခုတပိတ်ကြီးကမဆိုတော့နောက်ကလာတယ်မှာအားရုံတပိတ်ကြီးလုပ်တယ်ပေါ့နော်။နောက်တပိတ်ကြီးကဖြုတ်ခွဲခံခဲ့ရတယ်။တပိတ်ကပြီးအိမ်ကြောက်သူ့လွန်ခံလိုက်ရတယ်။သူ့လွန်ခံလိုက်ပြီးမှသူအဖမ်းခံရတာ3-4ယောက်တော့ပါသွားတယ်။
စရုပ်ချုပ်ရေးကြေညာထားတဲ့လှိုင်းသာယာနဲ့တကုံမြို့တင်မြောက်ပိုင်းမြို့နယ်တွေမှာလည်းပျောက်ကြားတပိတ်ဆင်းနီတပိတ်တွေလှုပ်ခဲ့ကြပါဗျ။မန္တလေးတိုင်းစင့်ကိုင်မြို့နယ်တွေကပလိမ့်မြို့မှာလည်းလူဝင်အား100လောက်ကညောင်ရီသွန်းပွဲတော်ပြုလုပ်ပြီးခြိတက်လှဲ့လဲဆန္ဒပြခဲ့ကြပါဗျ။ရှေးခေတ်နန်းတွင်ဝစ်စုံအစဉ်တစားတွေဝစ်ဆင်ထားတဲ့ဝင်းမင်းကနေဦးဆောင်ပြီးအဝီးစီးမှာကြာနေတဲ့ခွေးနဲ့ကြီးတကောင်ငရဲပြည်ကနေထွက်ပြေးလွတ်မြောက်လာလို့တိုင်းသူပြည်သားများသတိထားကြပါဆိုပြီးဝင်းမင်းကရှေ့ကနေရွတ်ဆိုပြီးအနောက်ကမောင်းထူပြီးတော့ဆန္ဒပြခဲ့ကြတာပါ။အ
ဝီးစီးမှာကြာနေတဲ့ပေါ့ဖော်လက်ကန်ထုတ်ခွေးနဲ့ကြီးတကောင်ဟာဆိုရင်မမြေမှာအင်မတန်မှသူဘူးတောင်းနေနေပါလေခင်ဗျာ
နောက်ကလိုက်ပြီးတော့ခြိတက်ကြသူတွေကလည်းညောင်ရီအိုးကိုခေါင်းပေါ်မှာရွက်လက်သုံးချောင်းထောင်ပြီးတော့ဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါတယ
်ဝင်ကြီးနဲ့ပေါ့မောင်းနေရကျွန်တော်ရှေ့သုံးအောင်ထွက်တယ်ပေါ့အဲရှေ့သုံးအောင်ထွက်ပြီးအဲ့နောက်မှာကျွန်တော်တော်ရီသွန်းမဲ့ပန်းဦးကြီးကင်ရတယ်လေအဲ့မှာကျွန်တော်တို့ကလက်သုံးချောင်းထောင်လဲတခြားကျွေးကြော်တာတော့မပါဘူ
းမန္တလေးတိုင်းနဲ့ကပဲမြင်းညံမြို့မှာတော့လုံခြုံရေးတင်းကျပ်ထားတဲ့အတွက်ဒီကနေ့မှာတော့ကျွေးကြော်တဲ့နေဟစ်အော်ပြီးခြိတက်ဆန္ဒပြတာမျိုးမလုပ်နိုင်ခဲ့ပေမဲ့ကဆုံလာပြည့်နေ့အထိမှညောင်ရီသွန်းတပိတ်တွေကိုရက်ကွက်အလိုက်လမ်းအလိုက်လျှက်တစ်ပြက်လုပ်နိုင်ခဲ့ကြတယ်လို့ဒေသခံကပြောပြပါတယ်မြင်းကျန်လေနည
်းနည်းပေါ့နော်ခက်ခဲတယ်ပြောရမယ်ပေါ့နော်တဲ့လူကြီးစုကအရန်ခက်ခဲတဲ့အချိန်တွေကဟိုခိုနီကိုဟန်နေပေါ့နော်ရက်ွက်အလိုက်နေရာအလိုက်တင်းအလိုက်သူ့အတူတူလေးပေါ့နော်ခိတဲ့တဲ့မလုပ်ဘူးအဲဘာကပကြောင်းသားတွေကနော်ဟိုဟာဒီတိုင်းဟိုဟာလက်ဖိတ်ဆိုင်တပိတ်ပုံစံမျိုးအဲအဲ့လိုတပိတ်လုပ်တယ်ညောင်ရင်သွင်းတပိတ်လုပ်တယ်အိမ်သွင်းတပိတ်လုပ်တယ်အဲ့လိုတပိတ်ကြတော့နေ့တူကတော့ရှိကြတယ်နေ့တူကဒီနေ့ကအဲညောင်ရင်သွင်းတပိတ်တော့အများဆုံးလုပ်ကြတယ်ပြည့်ကြတာတော့မပါဘူ
းမုံရွာနဲ့ဘူးတလီမျိုးတွေဘက်မှာတော့ညောင်ရင်သွင်းတပိတ်တွေလုပ်ခဲ့ကြပါတယ်ဒီစီဆန္ဒပြနေတဲ့ဖားကန်ဒဝဲလောင်းလုံးနဲ့နောက်မန္တလေးမြို့တွေမှာလည်းလုံခြုံရေးတင်းကျပ်ထားတဲ့ဂျာကပဲအစင်လာမပြတ်အာနာရှင်ဆန့်ကျင်ကြောင်းတပိတ်စစ်ကြောင်းတွေထွက်ပြီးဆန္ဒပြကြပါတယ်။ကလေးမုံရွာမြိုင်ကြောင်မဲညောင်ဦးဒဇယ်နဲ့နန်းခမ်းမြို့တွေမှာလည်းဆိုင်ကယ်တပိတ်ပျောက်ကြားတပိတ်တွေဆက်ပြီးတော့လုပ်ကြပါတယ်။ရှမ်းပြည်မြောက်ပိုင်းနန်းခမ်းမြို့မှာလည်းဒီကနေ့မိုးသီးထန်တဲ့ဂျာကပဲမြို့လုံးကျွတ်ဆီယာနာရှင်ဆန့်ကျင်ထွက်ဆန္ဒပြကြပါတယ်။ရှမ်းကချင်ပလောင်စတဲ့တိုင်းရင်းသားပေါင်းစုံညီညွတ်မှုကိုပြသတဲ့အနေနဲ့တိုင်းရင်းသားထိမ့်မက်အလံတွေကိုကင်ဆောင်ပြီးတော့လူရ300ကျော်လောက်လှည့်လည်ချီတက်ဆန္ဒပြခဲ့ကြတာပါစစ်ကောင်စီဘက်ကစာတင်ကျောင်းတွေပြန်ဖွင့်ဖို့ကြိုးစားနေချိန်မှာပဲစာတင်ကျောင်းတချို့မီးလောင်တာစာတင်ကျောင်းတွေအနီးမှာဘုံကွဲတာအပါအဝင်စာတင်ကျောင်းရဲ့နေရန်တွေမှာစစ်ကြုံပညာရေးအလို့မရှိကြောင်းရေးသားဆန္ဒပြကြတဲ့စေးနီတပိတ်တွေနဲ့လည်းစန့်ကျင်ဆန္ဒပြကြပါတယ်ရှင
်မဆုမွန်ပြောပြပေးခဲ့တာပါခင်ဗျာ